အစီအစဉ်ကို Joyce Mia မှုတော်ဆောင်လုပ်ငန်းဖွင့်ရများနှင့်မိတ်ဆွေများ၏လှူဒါန်းမှုဖြင့်စီစဉ်သည်
ဆောင်တကူလိုချင်တဲ့ကလိုအပ်တဲ့ကသင်ပါလို့ဖို့စိတ်ကူးလေဆူတောင်းပြီးကျေးဇူးတင်မယ်သင်တက်တာတဲ့ကကျေးဇူးတော်ချီးမွမ်းရတခုကိုရှာပါကျေးဇူးတင်တဲ့လူဟာတက်စွမ်းနိုင်အားရှိတယ်သူဖြစ်တယ်သင်ရဲ့တက်တာမှာလူတိုင်းနဲ့မှားယွင်းခဲ့တဲ့အမှားတွေကိုစဉ်းစားမနေနဲ့တော့သင်လုပ်တဲ့အလုပ်တွေမှာအရာရာတိုင်းမှားနေမှာပဲဆုံးရှုံးသွားတဲ့အလုပ်တွေပေါ်မှာတချို့တွေကဝမ်းနဲ့ကျင်ကွဲညှိတွားနေပြီးတော့ပြန်လူချင်းကောင်းလူချင်းနေမှာပါပြန်ကောင်းအောင်မလို့လုံးဝမလဲလို့စဉ်းစားနေမှာပါဒီຫາရီဘယ်ကရောက်လာလဲကျမမသိဘူးဒီຫາရီတွေ့ကျမမရွေပါဘူးဒါပေမဲ့အဲ့ဒါတွေကပြောဖို့ဖြစ်လာတယ်ဒီຫາရီဖြစ်ခဲ့တာမမှန်ဘူးလားဆိုလိုတာကတင်ချုပ်ခိုင်းထားတဲ့ယောက်ျားကိုအထီးကျန်ဆန်တဲ့မိန်းမတချို့ကလူချင်းမှာပါအေးမင်းကြည့်ရဲချက်ရှိရှိကျေးဇူးတင်တတ်ဖို့တတိယပါကျမဆိုလိုတာကောင်းကောင်းလို့ဆိုမှမျက်နှာမုံကုတ်ကုတ်စိတ်မအီမတာနဲ့မနေပါနဲ့အရာအားလုံးကိုအချိန်တိုင်းမှာညှိတွားခြင်းနဲ့မစတင်ပါနဲ့ဘယ်ရာကူမှလည်းမစိုးရင်နဲ့ဘယ်ရာကူမှလည်းမကြောက်ကြနဲ့ကျမတို့ငြိမ်သက်ဖို့သူလိုရှိတယ်ကျန်းသာပြောတာကခရစ်တော်ရမတ်ငြိမ်သက်ခြင်းတင့်မှာအုပ်ဆိုးပါစေဒိုင်လူကြီးဆိုတာပါလေဒိုင်လူကြီးကတာဘယ်ကဝင်တာဘယ်ကထွက်ရမလဲဆိုတာပဲပြောတယ်တင်လောက်ဆောင်ဖို့လို့တဲ့အရာတစ်ခုကတော့တင့်တတာမှာငိမ့်တဲ့ချင်းကိုအုပ်ဆိုးစေပါဖခင်ကငိမ့်တဲ့ချင်းပြတဲ့အကြောင်းတစ်ခုကတော့ဘယ်ချိန်မှမှားမလဲဘယ်ချိန်မှမှန်တယ်လဲပြောနိုင်ဖို့ပါဖခင်ရှင်ကငိမ့်တဲ့ချင်းရောင်းရေးသူပါဖခင်ရှင်ကကျမတို့ရဲ့ငိမ့်တဲ့ချင်းပဲဖြစ်တယ်ကျမအတ္တမှာတွေ့ကြုံခဲ့တဲ့အရှုပ်တွေးတွေနဲ့အခုတွေ့ကြုံနေတဲ့အရှုပ်တွေးတွေဟာငိမ့်တဲ့ချင်းရှိမယ်ဆိုရင်အခုလူများစွာရှုပ်ထွေးမှုတွေထဲမှာကျမတို့မရှိတော့ဘူးအေးမင်းဒီမနေ့ကျမပြောခဲ့သလိုပဲပေါ့ကျမတို့ဟာစိုးစိုးဝဝရာတွေလုတ်တက်ကြပါတယ်အဓိပ္ပာယ်မရှိတဲ့အရာတွေနောက်မှပြန်ပြီးပေးဆက်ရမယ့်အရာတွေကျမတို့လုတ်တက်ပြီးတော့ဘုရားသခင်ကပြုပြင်စေခြင်းနဲ့ကဲငိမ့်တဲ့ချင်းကိုတင့်တက်တာမှအုပ်ဆိုးခွင့်ပေးပါဘာဖြစ်လို့လဲသိလားခုခုမှငိမ့်တဲ့ချင်းမရှိဘူးဆိုရင်မလုဆောင်ပါနဲ့မရှင်းပြနိုင်ရင်တော့ရှင်းပြဖို့ပူပန်စရာမလိုဘူးတရားအောင်ကိုပြောလိုက်ရုံပဲသိလားဘာကြောင့်လဲဆိုတာတကယ်မပြောပြတတ်ဘူးဒါပေမဲ့အဲ့ဒီပါတီကိုသွားဖို့အတွက်စိတ်ထဲမှာတမျိုးကြီးပဲသိလားတကယ်ပဲကိုကိုကိုဘာကြောင့်လဲမသိဘူးအဲ့ဒီရာဝယ်ဖို့စိတ်မငြိမ်သလိုပဲတင့်မှာငိမ့်တဲ့မှုမရှိဘူးဆိုရင်ဘာမှလုပ်လို့မရဘူးပတ်စံရအောင်ရမယ်ဒါပေမဲ့တင်အချိန်ကလွဲချော်နေတတ်တယ်တင်အခုပတ်စံရတယ်ဒါပေမဲ့ဘုရားရှင်ကနောက်လာမှတင်တစ်ခုခုအတွက်သုံးဖို့လိုအပ်တယ်လို့သူသိနေလို့တခြားအရာပေါ်မှာတင့်ကိုပတ်စံမပြုံးစေချင်တာလည်းဖြစ်တယ်ဒါကြောင့်တင်တို့တွေငိမ့်တဲ့ချင်းကိုတင်ယူတတ်ရမယ်။ဒီညမှာဝန်ခံမှုတစ်ခုလုပ်စေခြင်း ਨੇ ။ဒီစာကူထဲမှာရှိတဲ့သူအားလုံးပေါ့။ TV မှာကြည့်ရှုနေတဲ့သူများရှင်။တင်နဲ့ဘုရားကျမ်းမှာဝန်ခံချက်ဖြစ်နိုင်ပါလေ။တင်ဘဝမှာအံ့ဩဖွယ်ရာကောင်းကြီးလေးဖြစ်နိုင်တယ်။တကယ်လို့စိတ်မချမ်းသာဘူးဆိုရင်မလုံးဆောင်ပါနဲ့။အာမင်။တင်စိတ်ချမ်းသာမယ်ဆိုရင်တော့အဲ့ဒီအတွက်ဝန်ခံစေခြင်း ਨੇ ။တင်ရဲ့အသိဉာဏ်လေးကိုအမိပြုပြီးစိတ်ချမ်းသာမယ်လို့မထင်ပါနဲ့စစ်မှန်တဲ့အရာပေါ်မှာသာစိတ်ဆွေးလန်းပါ။ဟေရှာယ26စိတ်နှလုံးတည်ကြည်သောသူသည်ကိုယ်တော်ကိုခိုလုံသောကြောင့်ငြိမ်သက်ခြင်းရှိမည်။သင်စိတ်ဆွဲလန်းတဲ့အရာဟာသိအရေးကြီးတယ်။အခုဒီညဖတ်ရှုလေ့လာမယ့်တကယ့်အရေးကြီးတဲ့ကျမ်းချက်ကယောဟန်ခန်းကြီး14အငယ်29ကြည့်ကြရအောင်။ငြိမ်သက်ခြင်းကိုသင်တို့၌ထားခဲ့၏။ကောင်းငင်ဘုံသို့မတက်ကြွမီယေရှုပြောကြားခဲ့တာဖြစ်တယ်။အရာအလုံးကိုသူပြောနိုင်တယ်၊သူမှခြင်းတဲ့စကားဖြစ်တယ်။ငြိမ်သက်ခြင်းကိုထားခဲ့တယ်ငါဤငိမ့်တဲ့ချင်းကိုတင်းတို့ကငါပေးတယ်လောကီသားတို့ကိုပေးတဲ့ကဲ့သို့မဟုတ်ပဲတင်းတို့စိတ်နှလုံးပူပန်ခြင်းဆိုရင်တုံ့လုံခြင်းမရှိစေနဲ့တင့်ကိုတင်းဆိုရင်ပူပန်စိတ်အနှောက်အယှက်မဖြစ်ပါနဲ့ကြောက်ရွံ့တုံ့လုံပြီးစောက်တရားမရမဖြစ်ပါနဲ့ဒီလိုဟာမျိုးဒီမှာတူဦးမှရှိပါသလားငိမ့်တဲ့မှုမရှိရသူရှိလားတရားရောက်ဒါမျိုးကြုံဘူးလားဒီမှာတင်းနားလေထားရမှာကတင်းရဲ့ဝိညာဉ်မှာငိမ့်တဲ့ချင်းရှိပါတယ်တင်းအမြဲလိုအပ်နေတဲ့ငိမ့်တဲ့ချင်းတင်းမှာရှိပါတယ်တင်းကိုပြောမယ်အချိန်တိုင်းမှာဘာကြောင့်အချင်းကြီးဖြစ်နေရတာလဲ။တင်ခွင့်ပြုနေလို့ဖြစ်တယ်။အဲ့ဒီအရာတွေကိုခွင့်ပြုထားလို့ဖြစ်တယ်။တင်ဟာစိတ်နဲ့လှုပ်ဆောင်နေလို့တင်ဟာဝိညာဉ်သဘောရသွားရမယ့်အစားစိတ်ခံစားချက်နဲ့သွားနေလို့ဖြစ်တယ်။တင်ရဲ့စိတ်အားနည်းလာရင်ဝိညာဉ်ဟာအားပိုပြည့်လာမယ်ငြိမ့်သက်ခြင်းထဲမှာနေဖို့တိဆောက်တဲ့နိလန်းဟာအသ တွေးသားရဲ့တောင်းဆိုမှုကိုရက်တက်မှုဖြစ်တဲ့အဲ့ဒီယာတွေရှိပါစေဖြစ်နေပါစေမှန်တဲ့ယာကိုသင်ယူချေပါသင်ငင်တဲ့ချင်းရမှာပါဒီညဒီမှာသင်ဆုံးဖြတ်ချက်ချလိုက်ပါငင်တဲ့ချင်းဟာကျမအတွက်ကျမတွေ့ပြီးကျမရယူမယ်ဆုံးဖြတ်ချက်ချပါတရားရောက်ကရနိုင်ရင်ကျမလည်းယူမယ်ကျမရအောင်ယူမယ်ကျမဖះရဲ့သားသမီးတူပါဒါအမွေစားမွေခံရပဲကြားရလားကျမကနှက်ဆိုးမဟုတ်ပါဘူးအချိန်တိုင်းမှာစိတ်တို့စိတ်တက်ကြအင်အားချိနဲ့ပြီးတော့စိတ်ကောက်တဲ့အသက်တာစိတ်တို့စိတ်တက်ကြစိတ်ကောက်အချီးနှီးသောအသက်တာမျိုးနဲ့ကျမအသက်မရှင်ကျင်တော့ဘူးစိတ်ခံစားချက်ကိုကျမအုပ်ဆိုးခွင့်မပေးတော့ဘူးကျမကိုဖះသခင်မဆာဖို့ဆူတောင်းနေပါတယ်ဖះသခင်မဆာပါအိုးဖះသခင်ကျမကိုကူညီမဆာပါယောဟန်14:29ကိုပြန်ဖတ်ကြည့်ရအောင်။သင်ကိုဘုရားရှင်ကူညီမဆဖို့ဆူတောင်းနေလို့ကျမဝမ်းသာပါတယ်။ကျမပြောခဲ့ပြီးပြီ။ငြိမ်သက်ခြင်းနဲ့သင်ဆူတောင်းဖို့မလိုဘူး။ငြိမ်သက်ခြင်းကိုသင်ရရှိထားပြီးပြီ။သင်လှုပ်ဆောင်ရမှာကငြိမ်သက်ခြင်းကိုဘလို့ရယူမလဲ။ဖွင့်ပြဖို့သင်ဆူတောင်းပါ။အချီးနှီးသောအသက်တာထဲမှာငြိမ်သက်ခြင်းကိုရွေးချယ်နိုင်သောဉာဏ်ပညာရဖို့ဆူတောင်းပါ။ငြိမ်သက်ခြင်းကိုသင်တို့နိုင်ငါထားခဲ့ငါဤငြိမ်သက်ခြင်းကိုသင်တို့ဟာငါပေး၏လောကီသားတို့ဟာပေးသကဲ့သို့ငါပေးသည်မဟုတ်သင်တို့ဤစိတ်နှလုံးပူပန်ခြင်းစိုးရင်တုန်လုံရှင်သင်တို့မှာမရှိစေနှင့်သင်တို့ဒီလိုပြောတဲ့အပြောမျိုးတွေကိုရက်တန့်ပြရမင်းဟာမတတ်နိုင်ဘူးကျမငြိမ်သက်ခြင်းရှိပြီးတော့လှုပ်ဆောင်တတ်တဲ့လူတူဦးဖြစ်ဖို့ဆန္ဒရှိခဲ့တယ်ဟာအဲ့ဒါကိုဆန္ဒရှိခဲ့ဘူးတယ်ကျမပြောတာကျမဟာကျမယောက်ျားလို့မဟုတ်ဘူးဒေဗာငြိမ်ငြိမ်ချမ်းချမ်းမွေးဖွားလာတယ်သူကဘာကူမှဂယုမဆိုင်တော့ဂယုဆိုင်ရမယ့်အရာတွေကိုဖယ်ရှားဖို့တိတ်လွယ်တယ်။ဒါပေမဲ့ကျမကတော့ဂယုဆိုင်တဲ့အရာအလုံးကိုဂယုဆိုင်တယ်။ဒီညဘာစားကျင်တယ်လို့ပြောတဲ့အခါကျမလူတွေကိုနားမလည်ဘူး။သူဂယုမဆိုင်ဘူးကျမဂယုဆိုင်တယ်။ကျမမနေ့ကအင်ကိုပြန်ရောက်ရင်ဘာစားမလဲဆိုတော့ကျမမှာအကြံစီရှိပြီးသားဖြစ်တယ်။ကျမဂယုဆိုင်တယ်။အရာအလုံးကိုဂယုဆိုင်တယ်။ကျမသမီးကိုလှပတဲ့ညာရီဘောင်းမရှိတဲ့စုံဝယ်ပေးခဲ့တယ်။သူမကအိုးမလိုပါဘူးလို့ပြောတယ်။ဘာနဲ့ပြပြအိတ်လို့ရတယ်။ကျမကယူဆိုင်တယ်။အိယာဝင်ရင်တော့မှလိုက်ဖက်စေခြင်းနဲ့ကြည့်ကောင်းစေခြင်းနဲ့။အဲ့လိုအရာတချို့ကိုဂယူမဆိုင်တာကောင်းပါတယ်။ဒါပေမဲ့ကျမကတော့ဂယူဆိုင်တယ်။ဒါကြောင့်ငိမ့်သက်ချင်းရယူဖို့ကျမတင်ယူရတော့တာပဲ။ကျမပြောချင်တာကဘယ်လူသားမဆိုငိမ့်ချင်းမှုတင်ယူနိုင်ပါတယ်။ကျမသင်ငယ်ပြီးလို့ကျမသိတာပေါ့ကျမပုံစံကအချိန်တိုင်းမှာပူပန်မှုတွေနဲ့ပြည့်နေတယ်လို့ပဲအရာအလုံးကကျမကိုညှင်းငွေ့စေတယ်လူတိုင်းကျမကိုစိုးအောင်လုပ်ကြတယ်ကျမဆိုလိုတာကကျမကိုစိုးအောင်လုပ်တယ်အရင်ကအဲ့လိုပုံမျိုးအခုကျမအရန်ကိုငြိမ်သက်မှုရှိတယ်အံ့ဩဖို့အလွန်ကောင်းတယ်အရန်ကိုအံ့ဩဖို့ကောင်းတယ်အဲ့ဒီအရာကိုသင်သင်ယူနိုင်ပါတယ်စိတ်တူရတဲ့အရာအလုံးဟာသင်ကိုအချိန်ကုန်စေပါတယ်။တင်းရဲ့လမ်းကိုတင်လျှောက်ခြင်းတဲ့ငြိမ်သက်မှုရှိခြင်းကပိုရေးကြည့်ပါတယ်။ကဲကျမကမပြောနဲ့တော့တင့်မှာငြိမ်သက်ခြင်းရှိပြီ။အခုသိလား။ဒေးဗ်ကကမ္ဘာပေါ်မှာအသက်ရှင်တာဒီလိုပုံစံမျိုးကျမဆိုလိုတာကအေးအေးဆေးဆေးသမားတယောက်ဘာကူမှဂယုမဆိုင်နဲ့စောင့်ကြည့်ကြတာပေါ့။စောင့်ကြည့်ကြမယ်ဆိုတာကျမမကြိုက်ဘူးအခုပဲသိကျင်တယ်။သင်ပြောင်းလဲနိုင်တယ်။ဒါကြောင့်စင်ကြင်မပေးပါနဲ့။ကျမမတတ်နိုင်ဘူးလို့ဘယ်တော့မှမပြောပါနဲ့။ကျမမတတ်နိုင်ဘူး။ကျမဒေါသမထွက်ခြင်းဘူး။ဒါပေမဲ့ကျမမတတ်နိုင်ဘူးလေ။လူငယ်တဲ့နှစ်များစွာကဘုရားကကျမကိုသင်ပေးခဲ့တယ်။ဘာသင်ပေးလဲဆိုတော့ကျမကိုယ့်ကိုယ်ကိုထိန်းကျင်ထိန်းလို့ရပါတယ်။တကယ်လို့များသင်အိမ်မှာနောက်ပြောင်မှုတွေနဲ့ပြည့်နေမယ်ဆိုရင်ကျမပြောချင်တယ်ခလေးတွေတတိတန်းကြီးနဲ့ပေါ့။ဒီနေရာကိုရှင်းလင်းရမှာပဲဒီလိုနေရာမျိုးပလင်မိုင်လုံးရရင်တော့ပင်မမီးပြားနာမှာပဲသွတ်သွတ်သွတ်သွတ်ကျမတကားကခေါင်းလောင်းတီးခဲ့ရင်တင့်ကိုတင်ထိန်းနေပါတယ်လို့သိတဲ့လူဘယ်နှယောက်ရှိလဲကျမပြောတာကတင်ထိန်းနေပါတယ်ဘာဖြစ်လို့လဲဆိုတာသိလားဖះရှင်ကဒီလိုဥပမာမျိုးကိုကျမဘဝမှာသုံးခဲ့တယ်လေကျမကအိုးငါမထိန်းနိုင်ဘူးကျမကအရင်စိတ်တိုးတယ်ကျမမထိန်းနိုင်ဘူးသူပြောတာကတင်တတ်နိုင်ပါတယ်ဒီဥပမာကိုအသုံးပြုခဲ့တယ်။တင်းရဲ့ဆရာကအခုပဲဘဲလ်တီးခဲ့မယ်ဆိုရင်ယုံပါ။တင်းချက်ချင်းတပြီးမြန်မြန်လှုပ်ဆောင်ပါပါ။ဒါကကျမရဲ့အမြင်ဖွင့်ပေးခဲ့တယ်။ကျမတို့ကိုကိုကိုထိန်းလို့ရပါတယ်။တင်းဆွဲလန်းတဲ့သူတူကျမဆွဲလန်းတဲ့သူ တော်ဘူးကျမတို့နားမှာရှိတဲ့အခါကျမကိုကိုကိုထိန်းလို့ရတယ်လို့သင်လဲထိန်းလို့ရပါတယ်။ဘာဖြစ်လို့လဲသိလားကျမအချိန်တိုင်းစိတ်ဆွဲလန်းတဲ့နေတဲ့သူရှိတယ်။ तू ကတော့ဖျားရှင်ပဲလေ။ तू ကနေရာတိုင်းမှာရှိတယ်။ကျမတို့သွားတဲ့နေရာတိုင်းမှာရှိတဲ့အရာအလုံးကို तू မြင်တဲ့အရာအလုံးကိုသိတယ်။ကျမတို့ဘယ်နေရာကိုသွားသွားဘယ်နေရာမှာနေနေဘယ်အရာကိုပဲလှုပ်လှုပ် तू ရှိတယ်။ तू အရာအလုံးကိုမြင်တယ်။ तू အရာအလုံးကိုသိတယ်။အချိန်တိုင်းမှာကျမနဲ့အတူရှိဖို့ဂရီတော်ရှိတယ်။အခု1ပေတရုအခန်းကြီး3အငယ်37မှာသက်ကိုမွေလျော်စေ၍ကောင်းမွန်သောနေ့တို့ကိုတွေ့မြင်ခြင်းကအလိုရှိသူသည်မိမိရှာကိုမကောင်းသောယာနှင့်ကင်းလွတ်စေမိမိရှာလည်းမှုသားစကားကိုမပြောစေနှင့်ကျမဒီအကြောင်းကိုဟောနေတာအဲ့ဒါကိုစွန့်ပစ်ခြင်းနဲ့အတွက်ဖြစ်တယ်။နောက်ထပ်အခန်းငယ်တစ်ခုနဲ့တက်ညီတယ်လေသင်သက်တာကောင်းခြင်းရင်တော့မိမိရှာကိုမကောင်းသောယာနှင့်ကင်းလွတ်စေမိမိနှုတ်ကိုလွဲမစွာအသုံးပြုခြင်းဖြင့်ရင်းသက်ချင်းဆုံးရှုံးရတယ်ဆိုတာဘယ်နှစ်ယောက်တောင်ကြုံတယ်လဲ။ Okay ဒါကြောင့်အကြောင်းအရာတစ်ခုကိုရေးချပါကောင်းပြီတကယ်လို့များတင်ရဆက်စုတတ်မယ်ဆိုရင်ကိုယ့်ကိစ္စကိုပဲစိတ်ဝင်စားပါသူများចောင်းစိတ်ဝင်စားပါနဲ့တကယ်လို့များကိုယ့်ကိုယ်ကိုမထိန်းနိုင်ဘူးလို့စင်ကျင်ပေးမယ်ဆိုရင်တော့ရေးချလိုက်ပါကောင်းပြီစင်ကျင်မပေးတော့ဘူးငါ့ကိုငါထိန်းနိုင်ပြီအခုဒီရာနဲ့ညိတယ်ဆိုရင်ငါပါဆက်ငါ့ကိုဒုက္ခပေးတာပဲဒီလိုရေးချလိုက်ပါငါပါဆက်ကိုတော့ပိတ်ဖို့လိုပြီကဲနောက်ထပ်အပိုင်ငယ်တစ်ခုကိုကြည့်ရအောင်စက်ကြည့်ကြမယ်ကျမပြောပြစရာတွေရှိတယ်ဒူးစရိုက်ကိုလွှဲရှောင်ပြီးသူ့စရိုက်ကိုပြုစေအပင်တင်နေခြင်းလိုက်ပြတာနှောက်ရှက်မပေးတာစိတ်ပြင်းပြခြင်းနဲ့လူကျင်ဝင်ဖောက်ပြက်မှုသူတစ်ပါးနဲ့အသင့်တင်နေခြင်းကိုရှာဖွေမိအောင်လိုက်စီစိတ်ဆိုးတာပြင်းပြတာဖောက်ပြက်မှုဒီကျန်းကျန်လေးကကျမဘဝကိုပြောင်းလဲစေခဲ့တယ်ဖခင်နဲ့ပဲငင်းငင်းငင်းမဆက်ဆံခြင်းနဲ့လူချင်းချင်းနဲ့ကိုယ့်ကိုယ်ကိုငင်းငင်းချမ်းရှိစေပါအဲ့ဒီမှာမတူညီတဲ့အချက်ချားနာတဲ့အချက်၃ချက်ရှိတယ်သူပြောတာကလူတွေကြည့်ပြီးအင်းငါတို့အချင်းချင်းမိတ်ဖွဲ့ဖို့ဆန္ဒရှိတယ်ငြိမ်းချမ်းမယ်လို့မတွေးနဲ့ငြိမ်သက်ခြင်းနဲ့ဆူတောင်းပေးနေတယ်ငြိမ်သက်မယ်လို့မျှော်လင့်ပါတယ်ဖခင်ကပြောတယ်ရှာဖွေပြီးတော့လိုက်လျှောက်ပါရှာဖွေပါအဲ့ဒီစကားလုံးကအယံကိုလေးနဲ့ပါတယ်ဆိုလိုတာကတော့ကိုယ်စွမ်းရှိသမျှတစ်ခုခုရဲ့နောက်ကိုရှောက်လန်းမှုဖြစ်တယ်နောက်ကဘတော်ကရှာဖွေဖို့ပြောထားတဲ့အရာအနည်းငယ်သာရှိတယ်။ဖျားကိုရှာမယ်၊ဖြောက်မှန်ခြင်းကိုရှာမယ်၊ညိတ်သက်ခြင်းကိုရှာဖို့ပြောထားတယ်။အဲ့ဒီကြမ်းချက်ကိုတွေ့တဲ့အခါနှစ်ပေါင်းများစွာစိတ်တူခဲ့တဲ့အရာတွေစိတ်ထဲမှာပဲထားပြီးတော့ပျော်ရွှင်ငြိမ်သက်နေတဲ့ဒီရဲ့အတ္တတာကိုပဲကြည့်ခဲ့တယ်။အဲ့ဒါဆက်ပြီးကျမငြိမ်သက်တဲ့နေတွေရှိလာတယ်။အဲ့ဒါကစာနာအစွန်ဆုံးပြီးကျမကိုမတွန်းပို့နိုင်သေးဘူး။သင်တို့ကကျမလောက်မစိုးဘူးဆိုတာကျမသိတယ်။တချို့တော့ဟုတ်မှာပေါ့။တချို့ကကျမနဲ့စိုးခြင်းစိုးနေမှာတချို့ကလည်းအနည်းငယ်ငြိမ်သက်တဲ့လူဖြစ်နေမှာ။ကဲကိုရဲ့အမားတွေအကြောင်းတိတ်လဲဝင်နေမနေပါနဲ့ဒါမှမဟုတ်ကိုကအမားတွေပိုင်ဆိုင်တာလို့တိတ်လဲမာနတက်မနေပါနဲ့သင်တော့တခါထက်လာနိုင်ပါတယ်ကျမခံစားပြလို့ရပါတယ်ကောင်းပြီအဲ့ဒါကိုဆက်လိုက်ကြရအောင်ဘုရားရှင်အားချီးမွမ်းပါတယ်ကျမအယူအသားဆုံးဆုံးပြချက်ချထားတယ်အဲ့ဒီဟာ၃ချက်အတွက်ပါ။ကျန်းစာကပြောတယ်နှုတ်ကပတော်ကရှင်းထားပါတယ်။ခရစ်တော်ရဲ့အသွေးတော်အပြင်ဘုရားနဲ့မှန်ကန်စွာယက်တီခွင့်ရတယ်။ဒါကြောင့်ကျွန်မလုပ်ခဲ့တဲ့အပြစ်တွေကိုဆက်လက်မငွေ့လျော်ဖို့ဆုံးဖြတ်ချက်ချခဲ့တယ်။အဲ့ဒီဟာတွေအတွက်ခွင့်လွတ်ဖို့ဆုတောင်းခဲ့တယ်။ဘုရားရှင်ခွင့်လွတ်ပေးပြီဆိုတာကျွန်မယုံကြည်တယ်။ကျွန်မယုံကြည်ပါတယ်ဘုရားရှင်ကျွန်မအတွက်ခွင့်လွတ်ပေးပြီ။ကျွန်မကနတ်ဆိုးဆိုးချခင်ပေးခဲ့တယ်။ကျွန်မအဲ့လိုအသက်မရှင်တော့ဖို့ဆုံးဖြတ်ထားတယ်။ကျွန်မငြိမ်သက်မှုရှိဖို့ဆုံးဖြတ်ထားခဲ့တယ်။ဘေးရာတွေကပဲထုတ်ယူသွားပါစေ။ဘာပဲပြောင်းလဲပါစေ။ကျမအတ္တတာထဲမှာဘာကိုပြောင်းလဲပြရပါစေ။ကျမမှာငြိမ်သက်ခြင်းရှိနေတယ်။ကျမအတ္တတာကိုကျင့်တ်ဖို့လဲဆုံးဖြတ်ထားတယ်။ကျမဆုံးဖြတ်ချက်ချတဲ့အရာတွေပေါ်မှာဖရာသခင်ကတော့ကျင့်တ်အားရနေပါပဲ။ဘာဖြစ်လို့လဲဆိုတော့ကျမဝိညာဉ်ထဲမှာအပြစ်ဝတောက်လောင်စေခြင်းနဲ့ပြီးတော့ဖရာနဲ့သဘောတူညီတဲ့အထိလုံးလစိတ်အားထပ်တန်စီခြင်း ਨੇ ပြီးတော့ဘုရားနဲ့သဘောတူညီတဲ့အထိဝိညာဉ်ကိုတောက်လောင်စီခြင်း ਨੇ လုံလတာစိတ်အားထပ်တန်ယုံသာမကကျွန်ုပ်ရဲ့လွတ်ချင်းအတွက်တူနိုင်မရတဲ့တန်ဖိုးကိုသခင်ယေရှုကကျွန်မအတွက်ပေးခဲ့ပြီလို့သိတယ်ကျွန်မမျှော်လင့်ယုံစာနာရှိယုံ ਨੇ ထိုင်ပြီးခံစားပြီးတော့နတ်ဆိုးကိုဆက်ပြီးခိုးယူခွင့်မပေးတော့ဘူးမျှော်လင့်ချက်ဒါကျွန်မရဲ့မွေကျွန်မသွေးသားရပါခွင့်စော်တဲ့စင်ကြယ်တွေဆက်ပြီးပေးနေဖို့မလိုပါဘူး။ကျမဒီနေ့ချမှတ်တဲ့ဆုံးဖြတ်ချက်အတွက်ဘာတွေပဲပေးရကြံရှိတဲ့ကျမရဲ့ အတ္တတာကိုပဲပေးရမလားနိုင်ငံတော်အတွက်ကျမတကယ်ကျေနပ်ပါတယ်ကြံရှိနေတဲ့ကျမရဲ့အတ္တတာကိုပဲပျော်ရွှင်စွာနဲ့နိုင်ငံတော်အတွက်ပေးဆက်မယ်တန်ရှင်သောဝိညာဉ်တော်ထဲမှာငြိမ်သက်ခြင်းဝမ်းမြောက်ခြင်းနဲ့ဖြောက်မတ်ခြင်းကျမရရှိတယ်ခြေလမ်းအများကြီးရဲ့ပထမခြေလမ်းဖြစ်တယ်။ဆုံးပြတ်ချက်ချပြီးတဲ့အထိယေရှုပြောတဲ့သင်ပိုင်ဆိုင်မဲ့အရာတွေကိုသင်မရရှိသေးဘူးဆိုတာ။ကျမပြောနိုင်တဲ့ငြိမ်သက်ခြင်းကိုသင်တို့အမိလိုက်ရမယ်။ငြိမ်သက်ခြင်းရှိတဲ့လူတွေအကြောင်းမိနစ်နဲ့ငယ်ပြောမယ်အခု။ပထမအဦးဆုံးတော့အစီအစဉ်ကြမယ်လို့မထင်ဘူး။ပထမဆုံးအနေနဲ့တော့သင်ဟာဖျားနဲ့အစဉ်ပြေရမယ်။ပထမသင်ပြားကိုယုံကြည်ရမယ်ငြိမ်သက်ခြင်းကိုသင်ရရှိမယ်နောက်မှကိုယ့်ကိုယ်ကိုအဆင်ပြေအောင်နေမယ်ကိုယ့်ကိုယ်ကိုအဆင်မပြေဘူးဆိုရင်တော့ဘသူနဲ့မှဆက်ဆံလို့ရမှာမဟုတ်ဘူးအာမင်ဒီနေရာမှာကျမကနောက်မှပဲရှိတယ်လူမှငြိမ်သက်ခြင်းရှိဖို့ဆိုတာတိတ်အရေးကြီးတယ်လို့အရင်လဲခက်ခဲတယ်လူတွေနဲ့ဆက်ဆံရတဲ့ပုံစံမျိုးပေါ့သူတို့ရဲ့အကြောင်းကိုသင်သိမှပုံမှန်ပဲဆိုတာသိမယ်အရာအလုံးကတောင်ဖက်အရက်ကိုသွားနေတဲ့ပုံစံမျိုးသင်ဟာလူတွေကိုဘယ်ချိန်နေမှာပဲဖြစ်ဖြစ်အချစ်နိုင်လက်မခံနိုင်ဖခင်ကပဲပြောင်းလဲပေးနိုင်တယ်လို့ခံယူထားရင်အစဉ်ပြေမှာမဟုတ်ဘူးအဲ့ဓာတွေကသင်နဲ့အခုဆင့်ကျင်ဘက်ဖြစ်နေမယ်သင်ကပြောမယ်ဒီလူကိုလက်ခံရတယ်ဒီပြောင်းကြောကြောကလေးမျိုးကိုလက်ခံရလို့သီးမခံနိုင်တော့ဘူးသင်ကပြောတယ်သင်လုံဆောင်ရမယ့်အရာအလုံးဟာအဲ့ဒီအရာတွေအချင်းကြီးပဲဖြစ်နိုင်တာကတော့သူတို့ကိုပြောင်းလဲပေးနေတာမဟုတ်လိုက်နာမှုစီမင်းစည်းကမ်းတွေသင်ပေးကောင်းသင်ပေးမယ်သူတို့ရဲ့အမူအကျင့်တွေကိုထိန်းချုပ်ကောင်းထိန်းချုပ်မယ်ဒါပေမဲ့သူတို့ရဲ့အတွင်းနှလုံးသားထဲမှာတော့တခုခုခံစားရရှိသွားမယ်သူတို့ရဲ့အမူအကျင့်တွေကိုပြောင်းလဲပေးဖို့လိုက်နာမှုစီမင်းစည်းကမ်းတွေကိုသင်ပေးကောင်းသင်ပေးမယ်ထိန်းချုပ်ကောင်းထိန်းချုပ်မယ်ဒါပေမဲ့သူတို့ရဲ့အတွင်းနှလုံးသားကတော့မပြောင်းလဲဘူးလမ်းလွဲသွားသလိုဖြစ်သွားရောအေးမင်းအလုံးလေးတွေခွဲကစားတဲ့ကစားနည်းကိုသင်မြင်ဘူးလားသင်သိရင်လားကျမအစည်းအဝေးတွေမှာဒီကစားနည်းမျိုးသုံးလေးရှိတယ်နီလန်းတစ်ခုပေါ့သင်ကတစ်ခုကိုခွဲတယ်ဆိုပါတော့အဲ့ဒါကတနေရာကိုရောက်သွားတယ်ဒါနဲ့တခြားတစ်ခုကိုထပ်ခွဲတယ်အဲ့ဒီအရာကလည်းတနေရာကိုရောက်သွားတယ်ကျမတေးကိုအရန်စိတ်တိုခဲ့ဘူးတဲ့သူကအားကစားကိုနှစ်သက်တယ်ကျမကတော့မကြိုက်ဘူးနားလည်းမလဲဘူးငငယ်တုန်းကဆိုရင်ဘောလုံးလိမ့်ကစားတဲ့ယုံတော်မတော်ခင်မရခဲ့ဘူးဒီအားကစားကိုမချစ်တတ်ဘူးကျမတို့မိသားစုမှာတော့ဘာမှမဟုတ်ပါဘူး तू ကအားလုံးကိုကြိုက်တယ်ခုံနာပဲဖြစ်ဖြစ်လိမ့်နာပဲဖြစ်ဖြစ်ဒီကကြိုက်တယ်တခုမဟုတ်ဘူးအကုန်လုံးပဲအားကစားအကုန်လုံးပဲကျမကသူ့တဝက်လောက်ကိုတခြားဘာသာစကားပြောတာမျိုးဖြစ်စေချင်တာအချိန်တိုင်းသူအားကစားကြောင်းပဲပြောနေတာ तू နှစ်သက်လို့လေဒါကောင်းပါတယ် तू နှစ်သက်တဲ့ရာသူ့မှာရှိတာကောင်းတာပေါ့ဒါပေမဲ့ကျမကအဲ့လိုမတွေးမိဘူးကျမကအားကစားကိုမကြိုက်တော့သူ့ကိုလည်းမကြိုက်စေချင်သလိုပြောင်းလဲစေချင်တယ်။သူ့ရဲ့ကောက်ကစားခြင်းကကျမကိုအမြဲတမ်းချုပ်ကင်သလိုပဲအဲ့ဒီအရာကလည်းချုပ်ကင်လိုက်။ဒီနေ့တော့သူ့ရှိနေတဲ့အခန်းထဲကိုကျမရောက်သွားတယ်ကျမလုံးဝအမှန်ကိုပြောမယ်နော်။စိတ်လူးဝစ်မှာအားစားကွဲကျင်းပတဲ့ယာတီရှိတယ်။သူတို့ကဘောလုံးပွဲမပြီးသေးဘူးဘေ့စ်ဘောကိုစကားစားကြတယ်။တင်းရဲ့အခန်းထဲဝင်သွားတော့သူကကစားပွဲတစ်ခုကိုကြည့်နေတယ်ဘောလုံးပွဲလေ။အသေးကြတော့ကျမမမှတ်မိဘူး။ဘေ့စ်ဘောကိုလည်းနားထောင်နေတယ်ကော့ပစ္စည်းတွေကိုလည်းအောင်တင်းနေတယ်။ကျမဖွင့်ပြခြင်းခံရတာဖြစ်တယ်။ဂျော့စီအဲ့ဒါအလုပ်လုပ်နေတာမဟုတ်ဘူး။အေးမင်ဒီလိုပုံစံမျိုးနဲ့လူတွေကိုလက်ခံဖို့ဆိုတာအလွန်ခက်ခဲပါတယ်။ဘာဖြစ်လို့လဲဆိုတော့ကျမတို့အားလုံးကကျမတို့ပဲပိုကောင်းတယ်ကျမတို့မှပဲစိတ်ကူးကောင်းတွေရှိတယ်။ကျမတို့ရဲ့လမ်းကပိုကောင်းတယ်အဲ့ဒီလိုထင်နေတာအယူအဆပြောရရင်ကဘာပေါ်မှာရှိတဲ့လူတွေကအရာဝတ္ထုတွေအပေါ်မှာအတွေးစိတ်ကူးမျိုးမျိုးနဲ့ကွဲပြားခြားနားတဲ့နေထိုင်မှုစိတ်ခံစားချက်တွေရှိကြတယ်။ငါမတက်နိုင်ပါဘူးလို့ထင်နေတဲ့လူတွေအများကြီးရှိတယ်။အဲ့ဒါသူတို့မြင်တဲ့လမ်းပေါ့။ကိုမြင်တဲ့အတိုင်းလက်ခံဖို့ဒီမှာဘယ်နှယောက်လောက်ရှိလဲ။ဘယ်နှယောက်လောက်ရှိသလဲလို့အဲ့ဒီလိုထင်တဲ့လူတွေကိုကျွန်မသိကျင်တာဖြစ်တယ်။ကောင်းပြီ။โอ้ oh. ส่งตับไปโหลดีล่ะซูโลรากะตีนไส้แต่ตอนตีนแยกยามิだจ่องตีนก็ลักขันจิงโกไส้ปิ้วเลยโซยินลักขันจิงโกแยกยามิอาเป้หมู่โกไส้ยินเนาะอาเป้หมู่โกแยกยามิ တကယ်ရေးရမယ်အင်းမင်းနောက်ဆုံးတော့ဒေးနဲ့ကျမသဘောတူပြီးလက်ဆွဲနှုတ်ဆက်ကြတယ်သူ့ကိုကျမကြည့်ပြီးတော့ပြောလိုက်တယ်သင်ဖြစ်နေတဲ့အတိုင်းကျမလက်ခံပါပြီမင်းကိုပြောင်းလဲဖို့မစိုးစားတော့ပါဘူးသူပြောတယ်တင်ပြတဲ့အတိုင်းငါလက်ခံပါတယ်မင်းကိုပြောင်းလဲဖို့မစိုးစားတော့ဘူးကျမဝမ်းမြောက်တယ်ကျမဝန်ခံရရင်တော့ तू ကကျမရဲ့ပိုဝမ်းမြောက်တယ်အဲ့ဒါနဲ့ပတ်သက်ပြီးသိမခံစားရလို့လေဒီမှာလေတူကမှားနေခဲ့တဲ့ဆိုရင်တော့ဘုရားကပေးထားတဲ့ကိုပိုင်ရွေးချယ်권ရှိသေးတယ်လေအဲ့ဒီအရာကိုသင်သိကြိုက်မှာမဟုတ်ပါဘူးကျမပြောတာကြိုက်တယ်မဟုတ်လားတခါလေသင်ကဂယုမထားသင့်ဘူးလူတွေကိုသူတို့အမားတွေကသင်ယူခွင့်ပေးလိုက်ပါသင်ကိုပြောချင်နေတဲ့လူတွေအားလုံးကိုသင်နားထောင်မလားသင်နားထောင်ရင်တော့သင်ဒုက္ခများပြီဒီလိုမဟုတ်ဘူးကျမပြောမယ်သူတို့ပြောတာကိုနားမထောင်သင့်ဘူးသင်ရဲ့ကလေးတွေကသင်ကိုနားမထောင်တဲ့အတွက်ကြောင့်အခုသင်စိတ်နှောက်ယှက်ဖြစ်ရပြီဘာကြောင့်နားမထောင်တာလဲဖះပြောတယ်သင်ဘာကြောင့်နားမထောင်တာလဲသင်ကိုသင်ပြန်တွေးကြည့်လိုက်ပါအောင်လို့ဖះကပြောတယ်ဒီညမှာအကြံဉာဏ်လေးတစ်ခုလောက်ပေးခြင်းနဲ့တင်ကတခြားသူရဲ့ဥစ္စာပစ္စည်းတွေမှာပါဝင်ရှုပ်မိမယ်ဆိုရင်တင်ကိုတင်ပြန်တွေးကြည့်လိုက်တဲ့အခါမှာလဲအဲ့ဒါကတင်ရဲ့ပျော်ရွှင်မှုကိုတပားသူကခိုးယူတော့တာဘယ်အင်းမင်းတပည့်မှာရှိတဲ့လူကိုလှည့်ပြောလိုက်ပါဒီမှာကျမပြောနိုင်တဲ့အခြားအရာတွေအများကြီးရှိသေးတယ်မြန်မြန်ခွင့်လွှတ်လိုက်ပါအမားကိုအလွယ်ကူမလုပ်ပါနဲ့အလင်းအမြန်ရံမပြုတ်ပါနဲ့လူတိုင်းရဲ့ကောင်းတဲ့အချက်တွေကိုယုံကြည်ပေးပါ။အိုဟိုဟိုဟို။တင့်ကိုမှငြိမ်သက်ခြင်းရှိဖို့ခွန်အားပေးခြင်း ਨੇ ။ဒီညကိုကိုတိုင်းငြိမ်သက်ခြင်းရှိခြင်းကြလား။ကိုကိုကိုစန့်ကျင်နေတာတွေရပ်လိုက်ပါ။ဒီညသင်နဲ့ဘုရားရှင်ပရိညင်ပြုစေခြင်း ਨੇ ။တင့်ရဲ့နှုတ်ကအနှုတ်လက္ခဏာဘယ်တော့မှမပြောတော့ပါဘူးဆိုတာကိုလေ။သူများရဲ့အကြောင်းကိုအကောင်းဘက်ကပဲတွေးပြောဖို့လေ။ကျမကကိုကိုကိုတက်နိုင်သလောက်တော့အလေးနဲ့ထားပါတယ်လူတွေနဲ့အစဉ်ပြေခြင်းနဲ့ဆိုရင်တော့တင့်ကိုနိုင်ငြိမ်သက်ခြင်းရှိဖို့လိုတယ်ဖျားရှင်ကတန်မှုမရှိတဲ့အရာတွေမဖန်ဆင်းမှုဆိုတာတင့်ခုတင်ယူရမယ်ရဲဝင်စွာနဲ့စတင်ပြောပါမင်းညကဖိလစ်ပင်းအခန်းကြီး16မှာဘာဖတ်ခဲ့လဲရှင်ဘောလူပြောတာကဆုတောင်းသောအချက်ဟူမူကားတင်းဒီယုံကြည်ခြင်းကိုဆက်ဆံသောအရှိန်ကြီး၍သူတစ်ပါးတို့သည်ယေရှုခရစ်ဖို့အလို့ငါငါတို့၌ကောင်းသောအရာရှိသည်များတို့ကိုဝန်ခံမဲ့အကြောင်းဆုတောင်းပတနာပြု၏အံ့ဩဝေရာကောင်းနှင့်ကျမ်းစာကကျမတို့မှားယွင်းခဲ့တဲ့အရာတွေကိုအမြဲပဲဝန်ခံတယ်။ကျမတို့ထဲမှာရှိတဲ့ကောင်းတဲ့အရာတွေကိုဝန်ခံဖို့လိုပါတယ်။ဘုရားသခင်ကျမကိုဗိသိက်ပေးတယ်။ကျမမှာတည်တည်နိုင်စမ်းရှိတယ်။ကျမမှာဆုကျေးဇူးရှိတယ်။ကျမမှာကိုရီကိုသွေးရှိတယ်ကျမရှိနေခဲ့တဲ့နေရာမှာမရှိပဲလိုအပ်တဲ့နေရာမှာရှိလို့ကျေးဇူးတင်တယ်အာမင်ကဲအခုသင်ငြိမ်သက်ခြင်းရခြင်းရင်တော့သင်ကိုယ်ကိုငြိမ်သက်ခြင်းရှိမယ်ကျမသွားတဲ့နေရာတိုင်းမှာကျမဒီဟာကိုပြောပါတယ်သင်ကိုယ်သင်အစဉ်ပြုဘူးဆိုရင်ကျမလည်းမတတ်နိုင်ဘူးသင်တတာသနာဖို့ကောင်းတယ်သွားတဲ့နေရာတိုင်းမှာပြဿနာရှိနေမယ်ကိုကိုကိုကနကနမကျေတတ်တဲ့သူဒီအဆောက်အဦထဲမှာရှိလားတင်သွောင်းတဲ့နေရာထဲမှာပြဿနာရှိတယ်မရှိဘူးမရှိဘူးမဟုတ်လားတင်သွောင်းတဲ့နေရာထဲမှာပြဿနာရှိနေတယ်ဒီစရာတခုကိုကျွန်မတွေးမိတယ်ဒီဟိုတယ်မှာတစ်ချိန်လုံးရှိနေခဲ့တယ်တခါတည်းညလယ်မှာအဲ့ရနိုဘီကျွန်မတို့အိမ်မှာမောင်ဘူးဆိုတာမေ့နေတယ်။တညအိယာကထနိုင်ရန်စီလျှောက်သွားတဲ့အခါအဲ့ဒါကမှန်နိုင်ရန်ပဲလေ။ကျမကိုကျမပြန်မြင်တော့တိမ်မတက်ပဲခံစားရတယ်။ဝါကျမတို့အဲ့လိုပုံမျိုးဖြစ်နေတာကျမတို့ပုံသားသွားတဲ့နေရာမှာပြဿနာရှိတယ်။ကျမတို့ကိုကျမတို့မမြင်တော့ရင်တော့ကြောက်စရာပဲကိုကိုကိုမမြတ်လို့ဘူးဆိုရင်တော့ကြောက်စရာပဲ။ကဲကိုကိုကိုကောင်းသောသဘောထားမျိုးရှိဖို့ဘယ်နှယောက်လိုအပ်တလဲကဲတခုလောက်ယူလိုက်ပါတခုရောက်ကိုစံနှပ်မပြုတ်ပါနဲ့ ကြိတ်ပြီးခံစားမနေပါနဲ့။အိုးဘုရားရှင်ညင်သချင်းလိုအပ်တယ်ဘုရားရှင်ကျေးဇူးပြုပြီးညင်သချင်းပေးပါညင်သချင်းလိုချင်ပါလေကျေးဇူးပြုပြီးညင်သချင်းပေးပါသင်ပြောမှာကညင်သချင်းရှိတယ်ရှင်ဝံကန်းကြီးဆလင်း29မှာပြောတာကဘုရားရှင်ကသူ့ရဲ့ညင်သချင်းကိုထားခဲ့ပြီကျမကိုကျမအချီးနှီးစိတ်တိုခွင့်မပြုရဘူးဒါဟာကျမအလုပ်ပဲအနှုတ်လက္ခဏာညှိထွားခြင်းအပြင်အချီးနှီးဖြစ်လို့ကျမရဲ့နှုတ်ကိုချုပ်တီးပါမယ်လူတွေနဲ့အဆင်ပြေအောင်နေပါမယ်သူတို့ရဲ့ကိစ္စတွေထဲမှာဝင်မပါတော့ဘူးသူတို့ဘာလုပ်ပါလို့မပြောတော့ဘူးကျမရဲ့အကြံဉာဏ်ကိုတောင်းမယ်ဆိုရင်တော့ကျမပြောမယ်အခုအမှန်တကယ်သင်လိုချင်သလားသင်အမှန်တကယ်လိုချင်တယ်ဆိုရင်တော့တမန်တရားကိုပြောပြမယ်ညှိနှိုင်းမှုနဲ့ငယ်လှုပ်ဆောင်ပြီးသင်ကိုသင်အဆင်ပြေမယ်လို့ဘယ်နှယောက်ထင်လဲသင်တို့ညှိနှိုင်းမှုတွေနဲ့ငယ်လှုပ်ဆောင်မှုပြေလည်မှုတွေနဲ့သင်တို့ကိုသင်တို့အဆင်ပြေမယ်လို့ဘယ်နှယောက်ထင်လဲအပေါ်ကလူတချို့ကိုကျမသိတယ်ဒီလိုအကမ်းမျိုးမှာသင်တို့ရဲ့လက်တွေကိုမြောက်ထားတာပိုကောင်းမယ်လို့ကျွန်မထင်တယ်။နေတိုင်းသင်တို့ကိုပြောစီခြင်းနဲ့ညီသက်ချင်းရှိလို့ကျေးဇူးတင်တဲ့ဘုရားရှင်ညီသက်ချင်းရှိတယ်။ဘုရားရဲ့ညီသက်ချင်းဟာကျွန်မထဲမှာရှိတယ်။ဝမ်းမြောက်ခြင်းကျွန်မထဲမှာရှိတယ်။ထောက်မှတ်ခြင်းကျွန်မမှာရှိတယ်။ကျွန်မထဲမှာရှိတဲ့ကောင်းတဲ့အရာတွေကိုဝန်ခံမယ်။ဒီနေ့သင်ခန်းစာမှာယေရှုခရစ်ထဲ၌ရှိတယ်။ယုံကြည်သူအနေနဲ့ညီသက်ချင်းဟာအမွေခံစရာဖြစ်တယ်။ရရှိနိုင်တဲ့ငြိမ်သက်ခြင်းကိုလက်ခံရရှိဖို့ရှာဖွေရမယ်။ကျမတို့ကြောက်နေဖို့မလိုဘူး။ကျမတို့ရှာဖွေရမယ်။ယောဟန်14:29မှာငြိမ်သက်ခြင်းကိုသင်တို့နိုင်ငါထားခဲ့၏။ငါဤငြိမ်သက်ခြင်းကိုသင်တို့အားငါပေး၏။လောကီသားတို့အားပေးတဲ့ကဲ့သို့ငါပေးသည်မဟုတ်။သင်တို့၏စိတ်နှလုံးပူပန်ခြင်းစိုးရိမ်ခြင်းမရှိစေနှင့်ဒီနေ့သင်ရဲ့ငြိမ်သက်ခြင်းကိုရယူဖို့ဒီနေ့ကျမခွန်အားပေးခြင်းနဲ့အဲ့ဒါဟာဘုရားကပေးတဲ့လက်ဆောင်ဖြစ်တယ်။အဲ့ဒါကိုစွဲကင်ထားပြီးဘယ်ရာအတွက်နဲ့မှသင်ကိုအဲ့ဒီအတွက်အရှုံးမပေးစေချင်ဘူး။သင်ချင်းကိုလက်တွေ့ကြကြသိနိုင်တယ်။ကျမခွန်အားပေးခြင်းနဲ့ဒီအထောက်အပံ့ပစ္စည်းတွေရယူပြီးတော့ဖ ያ နဲ့သိကြမှာ။ဒီနေ့ကမ္ဘာပေါ်မှာနေရာတော်မြတ်မြတ်မှာဘုသူတ္တရေရှာဖွေကြတယ်။ပထမဆုံးသိကြမှုလိုတာကတော့ဖ ያ ပဲလို့ကျမယုံကြည်တယ်။သင်ကိုချစ်တယ်ဖ ያ ရှင်သင်ကိုချစ်တယ်ဂရုစိုက်တယ်။သင်ဒီစီစဉ်မှာပါဝင်လို့ကျမဝမ်းသာပါတယ်။နှုတ်ကပတော်ကအသက်တာကိုတကယ်ပဲပြောင်းလဲစေနိုင်တယ်လို့ကျမယုံကြည်တယ်။နေ့ရက်တိုင်းဝမ်းမြောက်မှုရှိပါစေ။
ဒီစီစဉ်ကို Joyce Meyer မှုတော်ဆောင်လုပ်ငန်းဖော်ရင်များနှင့်မိတ်ဆွေများ၏လူရမ်းမှုဖြစ်စီစဉ်သည်